เนาะเดียวจี้จาเนสุรุษิภูมิเวราอาภิญจมารุเลล่าจาในเนี่ยมากามวสระสิทธิ์แท้มาสันสิทธิ์ลงว่าไม่ရှိဘူးรูปวสระสิทธิ์15บามาแลสันရှိတယ်อรูปวสระสิทธิ์12บาเรมาแลสันရှိတယ်ไอ้มาปาได้สันสิทธิ์ดิโลกีสันสิทธิ์หุล่ะရှင်โลกีสันสิทธิ์โลกุตตระสิทธิ์เจ40มาโลกุตตระสิทธิ์จี8บาเรมาสันสิทธิ์ไม่ရှိဘူးโลกุตตระสิทธิ์เจ40มาတော့ဇန်စိတ်အဲ့ဒီဇန်စိတ်ကိုကြတော့ဘာဇန်လို့ခေါ်လဲโลกุตตระဇန်ဒါဆိုရင်ဓမ္မမိတ်ဆွေများအားလုံးမြင်ကြည့်လိုက်ကြပါစို့ဟာလာစိတ်အကျဉ်အကျဉ်ရှိဟာလာစိတ်အကျဉ်89ပါးထဲမှာကျမတို့ကဇန်စိတ်ပါလို့ပြောရင်လောကီဇန်စိတ်29ပဲရှိတယ်စိတ်အကျဉ်121ပါးမှာဇန်စိတ်ပေါင်းဘယ်လောက်ရှိလဲ68ပါးဇန်စိတ်69ဒီဘယ်စိတ်ပဲစိတ်လဲလို့ကြည့်တော့မဲကုတ်စိတ်28ပါးရဲ့လောကုတ္တရာစိတ်ကျဲ40ဒါဆိုရင်ဇန်စိတ်69ကိုနှစ်ဖြတ်ပဲခွဲရင်လောကီဇန်စိတ်က29လောကုတ္တရာဇန်စိတ်က40ဆိုပြီးတော့ဇန်စိတ်ဘယ်လောက်ရှိလဲ69နားလည်ပြီနော်ဒါဆိုရင်ဇာနဗေဒဇန်ပြားဖြင့်ဝေဖန်မယ်ဆိုတာဘယ်စိတ်မှာပဲဝေဖန်လို့ရလဲဆိုရင်ဇန်စိတ်တွေမှာပဲဝေဖန်လို့ရတယ်ဇန်စိတ်ပေါင်းဘယ်လောက်ရှိလဲ69ဇန်စိတ်69ပါးသည်ဘာတွေပေါင်းထားလဲမဲခုစိတ်29ရဲ့လောကုတ္တရာစိတ်အကျယ်40လောကုတ္တရာစိတ်အကျယ်40ကိုလောကုတ္တရာဇန်စိတ်လို့နာမည်တက်လိုက်ရင်ကျန်နေတဲ့မဲခုစိတ်29ပါးသည်လောကီဒါကြောင့်စာမေးပွဲမေးခွန်းတိုက်တည်လာတော့လာတဲ့အခါမှာဇာနဗေဒခေါင်းစဉ်မှာမေးလို့ရတဲ့မေးခွန်းပေါင်းသည်လောကီဇန်စိတ်လောကုတ္တရာဇန်စိတ်ခွဲမေးလို့ရတယ်လောကီဇန်စိတ်မှာထက်ခွဲရင်รูปစိတ်15ပါးอรูปစိတ်12ပါးလို့အသေးစိတ်ခွဲရင်3မျိုးဟုတ်လားနှစ်ပိုင်းပဲပိုင်းမယ်ဆိုရင်တော့လောကီဇန်စိတ်ရဲ့လောကုတ္တရာဇန်စိတ်ဒါကိုတစ်ပိုင်းနေပဲပိုင်းမယ်ဆိုရင်တော့ဇန်စိတ်69မိဂွန်းတိုက်ကဇန်စိတ်69ပါးကိုဇာနဗေဒအဖြစ်ဝေဖန်มาလဲမေးလို့ရတယ်ဒီလိုခြုံမမေးဘဲနဲ့လောကုတ္တရာစိတ်ကျေ40ကိုဇာနဗေဒအဖြစ်ဝေဖန်มาလို့လဲမေးလို့ရတယ်လောကီဇန်စိတ်29ပါးကိုဇာနဗေဒအပြင်ဝေဖန်မှာလို့လေမေးလို့ရထက်စိတ်ရေရူပစိတ်15ပါးအရူပစိတ်12ပါးရောမေးလို့မရဘူးလားဒါကြောင့်ဇာနဗေဒဆိုတဲ့ခေါင်းစဉ်အောက်ထဲမှာမေးနိုင်တဲ့မေးခွန်းကိုအသေးစိတ်ပြီးတော့တစ်ခုချင်းပြောကြမယ်ဆိုရင်ရူပစိတ်15ပါးဒီလေဇာနဗေဒအပြင်ဝေဖန်လို့ရတယ်အရူပစိတ်12ပါးဒီလေဇာနဗေဒအပြင်ဝေဖန်လို့ရမယ်လောကုတ္တရာစိတ်အကျယ်40လေဇာနဗေဒအားဖြင့်ဝေဖန်လို့ရတယ်ဟုတ်လားဒါဆိုရင်စိတ်အကျယ်စိတ်အကျယ်89ပါးတယ်လို့ကြည့်အောင်ဖိုက်ဘုတ်ကိုတစ်ချက်ကြည့်ပေးပါစိတ်အကျယ်89ပါးမှာဇာနဗေဒအားဖြင့်ဝေဖန်လို့ရတာကာမစိတ်54ပါးမရှိဘူးရူပစိတ်15ပါးရှိမယ်အရူပစိတ်12ပါးရှိခုပြောတာစိတ်အကျယ်89နော်ဒါဆိုရင်လောကုတ္တရာစိတ်ချင်းရှိသည်ဝေဖန်လို့မရ။ဒါဆိုရင်စိတ်ချင်း89ပါးကိုဇာနဗေဒနဲ့ဝေဖန်နိုင်တာသည်နှစ်မျိုးပဲရှိမယ်။ရှင်းတယ်နော်။စိတ်ချက်121ပါးကိုလို့မေးရင်စိတ်ချက်121ပါးမှာကာမစိတ်သည်ဇာနဝေဖန်လို့မရ။ရူပစိတ်ရမယ်။အရူပစိတ်ရမယ်။လောကုတ္တရာစိတ်ချက်121ဆိုဗေဒနဲ့ပတ်သက်ပြီးဇာနဗေဒမှာဘယ်နှမျိုးမေးလို့ရမလဲ3မျိုးမေးလို့ရရှင်းတယ်เนาะကဲအဲ့ဒါကိုအခုကျမတို့ကဇာနဗေဒဆိုတဲ့ခေါင်းစဉ်မြင်လိုက်ရင်စိတ်အမိ5မျိုးဖြေရလိမ့်မယ်ဇာနဗေဒလို့မြင်လိုက်ရင်ဖြေရမှာသည်ပထမဇန်စိတ်ဒုတိယဇန်စိတ်တတိယဇန်စိတ်သတုဒ္ဓဇန်စိတ်ပဉ္စမဇန်စိတ်ရလို့စိတ်အမိဘယ်နှမျိုးဖြေရမလဲဟုတ်ပြီเนาะကာမစိတ်54ပါးထဲမှာဇန်စိတ်ဘာဇံစိတ်မှမရှိပြဿနာမရှိရူပစိတ်15ပါးကိုမေးခွန်းမေးပြီရူပစိတ်15ပါးကိုဇာနဗေဒအားဖြင့်ဝေဖန်ပါလို့မေးရင်ဘယ်လိုဖြေမလဲအဲရူပစိတ်15ပါးကိုလို့မေးရင်ပထမဇံစိတ်3ပါးဒုတိယဇံစိတ်3ပါးတတိယဇံစိတ်3ပါးသတုဒ္ဓဇံစိတ်3ပါးဣသမဇံစိတ်3ပါးဘာရူပစိတ်15ပါးခက်လားမခက်ဘူးเนาะပြီးပြီဇာနဗေဒအရူပဝစရာစိတ်12ပါးကိုလည်းဇာနဗေဒနဲ့မေးလို့မရဘူးလားအရူပဝစရာစိတ်12ပါးကိုဇာနဗေဒအားဖြင့်ဝေဖန်ပါလို့မေးရင် ပထမဇန်စိတ်မရှိစာမေးခွဲကြတော့မရှိရေးရမှာမြင်အောင်ကျမကျက်စိတ်ခတ်လိုက်တာဒုတိယဇန်စိတ်မရှိတတိယဇန်စိတ်မရှိသရုတ်ဒဇန်စိတ်မရှိပြင်စမဇန်စိတ်12ပါဘောင်းအရူပဝစ္စရာစိတ်12ပါခက်လားဓမ္မမေးရွှေများမခက်ဘူးနော်ဒါဆိုရင်ကျမကနှစ်ဖြတ်ပေါင်းလိုက်တော့မယ်ရူပစိတ်15ပါအရူပစိတ်12ပါဘောင်းမဟေကုစိတ်28ပါမဟေကုစိတ်28ပါကိုဇာနာဗေဒအပြင်ဝေဖန်မှာပထမဇန်စိတ်3မှာဒုတိယဇန်စိတ်3မှ
ာ
တတိယဇန်စိတ်3မ
ှ
ာသရုတ်ဒဇန်စိတ်3မ
ှ
ာပြင်စမဇန်စိတ်15ပါဘောင်းမဟေကုစိတ်ဒီတိနားလေလားဒီမှာမေးကိုမေးလို့ရတာရူပစိတ်15ပါတဏှာအရူပစိတ်12ပါတဏှာနှစ်ခုပါမဟေကုစိတ်28ပါတဏှာရှင်းပြီနော်ဒါတစ်ဖြတ်ပြီးသွားပြီဒါဆိုရင်လောကုတ္တရာစိတ်အခြေ၈ပါးကိုဇာနာဗေဒနဲ့ဝေဖန်လို့ရလားလောကုတ္တရာစိတ်အခြေ40ကိုဝေဖန်မယ်လောကုတ္တရာစိတ်အခြေ40ကိုလည်းငြင်းအောင်ဆိုပြီးကျမနှစ်ဖြတ်ခွဲပြီးတော့ဝေဖန်မယ်လောကုတ္တရာစိတ်အခြေ40ထဲကမက်စိတ်အခြေ20ဖို့စိတ်အခြေ20ဒါကိုကျမထပ်ခွဲကြည့်မယ်ဟုတ်လားမက်စိတ်အခြေ20ကိုမြင်အောင်ကြည့်ရအောင်မက်စိတ်အခြေ20ပါးကိုဇာနာဗေဒအပြင်ဝေဖန်မှာဆိုရင်မက်စိတ်အခြေ20ဆိုတာသောတာပတိမက်စိတ်5တရဂါမိမက်စိတ်5အနာဂါမိမက်စိတ်5အရဟတမက်စိတ်5ဘောင်းမက်စိတ်အခြေ20အဲ့ဒီမက်စိတ်အခြေ20ကိုဖြေရမှာဆိုတော့သောတာပတိမက်စိတ်5ပါးမှာပထမဇန်တစ်ပါးဟုတ်လားဟုတ်လားသောတာပတိမက်စိတ်မှာပထမဇန်ကတပါဒုတိယဇံကတပါတတိယဇံကတပါသရုတ်ဒဇံကတပါပြင်စမဇံကတပါတောတဂရဂါမိမဲ့မှာလဲပထမဇံ1နှစ်အဲ့လိုသွားမယ်အနာဂါမိမှာလဲဒီတိုင်းအရဟတမဲ့မှာလဲဒီတိုင်းဆိုမက်ဆေ့ချ်အကျယ်20လုံးမှာကြည်ပထမဇံစိတ်ပထမဇံစိတ်4ပါဒုတိယဇံစိတ
်
တတိယဇံစိတ
်
သရုတ်ဒဇံစိတ
်
ပြင်စမဇံစိတ်4ပါပေါင်းလိုက်ရင်မက်စိတ်အကျယ်20ပါဟုတ်ပါလားရှင်ဖိုလ်စိတ်အကျယ်20ကိုလည်းဇာနာဗေဒအပြင်ဝေဖန်ပါဆိုရင်ပထမဇန်စိတ်4ပါဒုတိယဇန်စိတ
်
တတိယဇန်စိတ်သရုတ်ဒဇန်စိတ
်
ပြင်စမဇန်စိတ
်
ပေါင်းလိုက်ရင်ဖိုလ်စိတ်အကျယ်မက်စိတ်အကျယ်20ဖိုလ်စိတ်အကျယ်20ပေါင်းလိုက်ရင်လောကုတ္တရာစိတ်အကျယ်40လောကုတ္တရာစိတ်အကျယ်40ကိုဇာနာဗေဒအဖြစ်ဝေဖန်မှာလို့ပြောရင်ပထမဇန်စိတ်၈ပါးဒုတိယဇန်စိတ်၈ပါးတတိယဇန်စိတ်၈ပါးသရုတ်ဒဇန်စိတ်၈ပါးပြင်စမဇန်စိတ်၈ပါးရှင်းကားလီ40မြင်ပြီပေါ့အဲ့ဒါကိုမှခြုံလိုက်တော့မယ်မဟေကုစိတ်နဲ့ဆက်ခွန်လောကုတ္တရာစိတ်အကျယ်40ပါးဇန်စိတ်68ပါးကိုဇာနာဗေဒအပြင်ဝေဖန်ပါလို့ပြောရင်ပထမဇန်စိတ်၁၁ပါးဟုတ်လားပထမဇန်စိတ်ဒီနှစ်ခုကိုမြင်ဒီလိုမမြင်မဲနဲ့ပေါင်းမြင်ရင်ပထမဇန်စိတ်၈ဒုတိယဇန်စိတ်၈တတိယဇန်စိတ်၈သရုတ်ဒဇန်စိတ်၈ပြစ္စမဇန်၈မဟုတ်ဘူးလားမြင်နေနော်ဒါဆိုရင်ဇန်စိတ်68ပါးမှာပထမဇန်ဘယ်နှပါးလဲ7ပါပထမဇန်စိတ်7ပါဒုတိယဇန်စိတ်7ပါဒုတိယဇန်စိတ်လည်း7ပါတတိယဇန်စိတ်လည
်း
သရုတ်ဒဇန်စိတ်လည်း7ပါပြင်စမဇန်စိတ်ကြတော့ပြင်စမဇန်စိတ်23ပါဘောင်းဇန်စိတ်60ရပါပြီလားအဲ့ဒီဟာမေးရောဖြေနိုင်မယ်ပေါ့နော်ဖြေနိုင်တယ်နော်အဲ့ဒါမေးခွန်းတိုက်တစ်ခုပါပဲဒါဆိုရင်ကျမတို့ဗေဒာကြီး3ဗေဒာအကုန်ပြီးသွားပြီမေးစရာရှိသေးလားမရှိတော့ရေနောက်ပေတာတက်တော့မယ်